လူဦးရေတသန်းနီးပါးခိုလုံရာလူနေထူထက်များပြားလွန်းလာတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေထဲမှာ9နှစ်ကျော်ကြာနေထိုင်နေကြရတဲ့ရိုဟင်ဂျာလူငယ်တွေတက်ကြီးရွယ်အိုတွေအမျိုးသမီးနဲ့ကလေးငယ်တွေဟာနှစ်နဲ့ချီပိတ်လောင်ခံထားရတယ်လို့ဖြစ်နေပြီးသူတို့အတွက်အနာဂတ်မဲ့မျောလင့်ချက်တွေပျောက်ဆုံးနေကြရပါတယ်မြန်မာနိုင်ငံမှာဆရာနာတင်ခံထားရတဲ့အတွက်သူတို့နေရရင်းကိုပြန်ပို့ဆိုတာကလည်းအခုချိန်ထိမရေမရာဖြစ်နေသေးပါရိုဟင်ဂျာဒုက္ခသည်တချို့ကိုဆက်သွယ်မေးမြန်းထားတဲ့မက်ဆုမွန်ကအကြောင်းစုံကိုပြောပြမှာပါရှင်
လွန်ခဲ့တဲ့2018ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့စစ်တပ်စခန်းအနေနဲ့နေကြားဆောင်တက်ပေါ်ARS အစိုးရအဖွဲ့ရဲ့တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့နေကြားဆောင်တက်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်အသက်ဘေးကနေစိုးရိမ်ရလို့ဒေသခံတွေဘေးလွတ်ရာကိုဥယျာဉ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအဲ့ဒီထဲကရိုဟင်ဂျာမွတ်စလင်9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားကြတာပါအဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်မှာလူမျိုးတုံးတပ်ဖြတ်မှုနဲ့လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတဲ့စွဲချက်နဲ့မြန်မာနိုင်ငံဟာနိုင်ငံတကာတရားရုံး ICJ မှာလက်ရှိတရားရင်ဆိုင်နေရတာပါ2022ခုနှစ်ဒီနှစ်မတ်လထဲမှာပဲအမေရိကန်ပြည်ထောင်စုကလည်းရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့အကြမ်းဖက်တိုက်ခိုက်ခဲ့မှုကို Genocide လူမျိုးတုံးတပ်ဖြတ်မှုအဖြစ်တရားဝင်သတ်မှတ်လိုက်ပြီးဖြစ်ပါတယ်ဒီသတင်းပတ်ထဲမှာပဲမေလ12ရက်နေ့ကဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေခိုလုံနေထိုင်ရာဒုက္ခသည်စခန်းတွေစီကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးယန္တရား WIWN အဖွဲ့ရောက်လာလို့လူခွေချိုးဖောက်ခံရမှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မိသားစုတွေကရယကရှင်တွေတွေ့ဆုံပြီးတော့နင့်နာခံရသူတို့တရားမျှတမှုရရေးဆွေးနွေးတင်ပြခဲ့ကြတယ်လို့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကပြောပြပါတယ်ဒီလိုတရားမျှတမှုရရေးမျှော်လင့်နေချိန်မှာပဲဒီသိမ်းချီတဲ့ရိုဟင်ဂျာတွေဟာအဲ့ဒီဘင်္ဂလားဒေ့ရှ်စခန်းတွေမှာပဲခိုလုံနေထိုင်ခဲ့ကြရတာ9နှစ်ကျော်လာပြီဖြစ်ပေမဲ့လို့နေရရင်းကိုပြန်ဖို့ကလည်းမရေရာအနာဂတ်ကမသေမချာဖြစ်နေစေပါလို့ရခိုင်ပြည်နယ်မောင်နှောဇာတိအခုလက်ရှိဘာလူခါလေးဒုက္ခသည်စခန်းမှာခိုလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကပြောပါတယ်
ဒီနေ့မယ်လာဆနေရနေပေါ့ဗျာဒါဘောလာရဲ့ double n ကဟောဘောလာဒုက္ခသည်စခန်းကိုကိုတုပလုံကိုပထမဆုံးရောက်တယ်အဲမှာကျွန်တော်ရူအင်ဂျာဖွဲ့စင်းတဲ့ဖွဲ့နဲ့နောက်စခန်းတော်ဝင်ကသူတို့နဲ့လည်းတွေ့ဆုံခဲ့ကြပါလေနောက်မင်းလေးတနအိခွင်းမှာပေါ့ဗျာစကားမဲ့စတိမလုကလေးအမဲနေကိုရောက်လာပါတယ်အဲမှာကျွန်တော်ကဒုက္ခသည်ရဲ့ကုသလေအဲလူပေါင်း25ယောက်ကျွန်တော်ပါဝင်ကြပါလေကျွန်တော်တို့ကတနာရီဆွေးလုံးအပြန်ပြင်ခဲ့ကြပါတယ်။နေရစင်ဖို့ပြစားတော့ကျွန်တော်ဘက်ကတော့ဒီရောက်ပြသခဲ့ပါတယ်။အဲအမြင်ဆုံးကျွန်တော်ကဒီဒုက္ခသည်စခန်းအနေနဲ့ကျွန်တော်ကဦးရဲ့နိုင်ငံမြန်မာနိုင်ငံနေရင်းကိုကျွန်တော်ကအမြင်ဆုံးကျင်းပပါတယ်။အဲဒါပေမဲ့ကျွန်တော်က international security နဲ့ကျွန်တော်ကသူတို့ကကျန်တဲ့ရဲ့အတွက်လောက်ဆုံးဘက်ကအတွက်ကျွန်တော်ဆွေးနွေးပြသခဲ့ပါတယ်။
ခုဒီနေရတာလဲဒီထက်ထဲမှာ9နှစ်ကျော်ပြီပေါ့နော်ငါတကယ်တော့9နှစ်လို့တာပြောတာဟိုအရှိနှစ်တွေကလေးကနေလာကြတဲ့လူတွေလည်းရှိတယ်ပေါ့နော်အဲ့ဒီမှာလာပြီးခိုလုံနေကြတဲ့လူတွေရှိတော့နေရပြန်ဖို့ကလည်းမသေးချာဘူးဆိုတော့အဲ့ထဲမှာနေနေရတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေရဲ့နေစဉ်ဘဝဖြတ်သန်းမှုပေါ့နော်နောက်တစ်ခုကလွတ်လပ်မှုမရှိပဲဒီလိုဂိတ်အတားဆီးအဆင်ဆင်နဲ့နေနေရတဲ့အနေအထားပေါ့မှာရိုဟင်ဂျာဒုက္ခသည်တွေနေစဉ်ပေါ့ဒီစိတ်ခံစားမှုနဲ့ဒီလွတ်လပ်မှုဆုံးရှုံးနေရတဲ့အခြေအနေတွေကဘလောက်ထိမှစိန်ခေါ်မှုတွေဖြစ်စေသလဲပေါ့နော်အဲ့ဒါလေးပြောပြပေးပါဦး
ဒီဒုက္ခသည်စကမှာကျွန်တော်တို့ကဒီရူညာဒုက္ခသည်တွေကမြန်မာနိုင်ငံကနေမုံထုံခံရတာအခုဆိုရင်9နှစ်ကျော်6နှစ်ဝန်းကျင်လောက်ရှိပြီတရှိလို့ပဲမှာဒီဒုက္ခသည်စကမှာလူတွေကစစ်တိတ်ပြီးတော့နေထိုင်ရတာတော်တော်လေးဆွတ်ဆူဝါးဝါးနဲ့ကျန်းစားချအမျိုးမျိုးနဲ့ကျွန်တော်ကနေတိုင်းဆက်တောင်းနေရတာပါဒီမှာပညာရေးကျမကြီးလက်ဆောင်ပေါ့ဗျာအဲနည်းနည်းအခက်နဲ့အဲတော်တော်လေးချုံခဲ့ရနေပါလားကလေးတွေစီပညာရေးပိုင်းရတော့တော်တော်လေးချုံချုံသွားခတာကိုသူသိရပါလေ။နောက်ဒီလိုပုံစံမျိုးဆက်ဆက်သွားမယ်ဆိုရင်အဲမြူဇစ်တူငယ်တွေရဲ့ပညာရေးပေါ်တော်တော်လေးချုံချုံသွားမှာကိုကျွန်တော်အဆသိနေပါလေ။ဒီပညာရေးချုံချုံမှာစီဒီလူတွေရဲ့ဘဝကတော့ပြတ်စီသွားသလိုကအဲစီသွားမှာကိုကျွန်တော်အဆသိနေတော့တာပါခင်ဗျာ
။ဟုတ်ကဲ့ရှင်။
နောက်ဒီမှာစီကွာလဲပိုင်ရဲ့မရှိတော့ပဲ။နောက်ဆောက်ဝဲနေရလေကျွန်တော်ကအမတ်သားမှဟောအခက်ခဲနဲ့ကျွန်တော်ကစသုံးနဲ့တန်ရတာ
ရိုဟင်ဂျာတွေအတွက်ပညာရေးအလုတ်ကိုင်းအခွင့်အလမ်းနဲ့ပျော်ရွှင်လွတ်လပ်မှုဆိုတာမရှိသလောက်ရှားပါးလွန်းတယ်လို့နေထိုင်စားသောက်ရေးအခက်ခဲစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ် အထူးသဖြင့်လူမမဲ့ကလေးငယ်တွေနဲ့လူငယ်တွေရဲ့အနာဂတ်မျှော်လင့်ချက်ကပျောက်နေပြီးဘာမှရည်ရမှုမရှိပဲမှေးမိန်နေစေပဲလို့ဒုက္ခသည်စခန်းတွေထဲမှာဒုက္ခသည်တွေကိုကျန်းမာရေးပညာရေးလူမှုအသိပညာပေးစတဲ့လူသားချင်းစာနာမှုကူညီရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းအဖြစ်ကူညီပေးနေတဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကပြောပါတယ်
ကျွန်တော်တို့လောက်စီအကကနဲ့ချုံနေရတယ်ဆိုတော့ကျွန်တော်မှဒီမှာကပ္ပါပေါ်မှာဥပမာသေးပြီးတော့ပြောပြဖို့အဲ့လိုဒီဥပမာတော့မရှိဘူးဒီမှာကျွန်တော်ချမ်းမာရေးပညာရေးဒီတော့လောကန်အခွင့်အလမ်းအဲတခြားစီးပွားရေးကိစ္စဘာမှစဉ်းမပြေပါဘူးကျွန်တော်တို့အဲဒီတော့အစောအုံနေရထိုင်ရဒါအစစရရပေါ့နော်ကျွန်တော်တို့လုံးဝစဉ်းမပြေပါဘူးကျွန်တော်ကလေးငယ်တွေပြောမယ်ဆိုလို့ရှိရင်ဒီမှာကလေးတွေထူပွားလာပါတယ်ထူပွားလာတယ်ဆိုတော့ဒီမှာနေရကလည်းတူတက်တယ်ဆိုတော့ဒီမှာကလေးတွေကစားဖို့စိုးဖို့နေရာတော့ဒီမှာမရှိသလိုပါပဲကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဒီမှာလုံးဝကလေးတွေဆင်းနေပြေလို့ပေါ့ဒီနေ့ကလည်းမရဘူးကျွန်တော်ချင်းစီယူလောင်းရင်ထဲမှာပဲနေရတယ်မကောစပါသတိကောင်းမယ်ဆိုလို့ရှိရင်လည်းဒီမှာကွန်ပျူတာလိုပါတယ်ဒီမှာ CIC ရဲ့ CAN Insta CIA ကွန်ပျူတာလိုပါတယ်ကျေးဇူးတင်ရှိတယ်ဒီကနေ့ဒီမှာလွေပြောင်းပြလိုက်တဲ့ချောင်းပေါ့နော်အဲ့ဒီလမ်းမဲနဲ့ဆရာဝန်လမ်းမဲရောရစ်ခွဲတော်ဝင်ခင်ပေါ့နော်အဲသူတို့ရလမ်းမဲနဲ့ဆရာစီစီတင်ရတယ်အဲ့ဒီကတစီစီစီကနေတော့ computer ဖြစ်တယ်ကွန်ပျူတာနဲ့သွားလာရတာပ
ါအခုလက်ရှိမှာတော့ရိုဟင်ဂျာဒုက္ခသည်တွေတိမ့်ချီထွက်ပြေးခိုးလို့ရကော့စ်ဘဇာခရိုင်ကဒုက္ခသည်စခန်းနေတဲ့မှာအခုချိန်ထိယာယီရွက်ဖြင့်တဲလေးတွေနောက်ကုလကဆောက်လုပ်ပေးထားတဲ့အုတ်ခံအပေါ်ရန်ကာရန်ထားတဲ့တဲရင်လေးတွေမှာကလေးငယ်လေးတွေကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်ဦးအဖိုးအဖွားတွေနဲ့နာမကျန်းဖြစ်သူတွေဟာစုပြုံပြုတ်သိမ့်နေကြရတာဖြစ်ပါတယ်။လေဝင်လေထွက်မကောင်းတဲ့အပြင်တကိုယ်ရဲ့ကျန်းမာရေးအတွက်ရောမိုးတက်လေပြင်းကြတဲ့ရာသီဥတုထံကိုခံနိုင်ဖို့ပါကြန့်ခိုင်တဲ့အိမ်တွေမဟုတ်ပါဘူးလို့ရိုဟင်ဂျာတွေကပြောပါတယ်။ဒီလိုနေရက်ကိုပြန်ဖို့ကလည်းမဖြစ်နိုင်ပြင်ပကိုလည်းထွက်ခွင့်ပိတ်ပင်ခံထားရတဲ့ဒီရိုဟင်ဂျာဒုက္ခသည်အများစုရဲ့ထူးမခြားနာလာတဲ့နေတတူဝါလဲပတ်မှုတွေကြောင့်မွန်းချက်မှုတွေကနေလွတ်မြောက်အောင်ဘာဆန်းချကျွန်းကိုထွက်သွားတာမျိုးနောက်အလုပ်ပွဲစားတွေကနေတဆင့်ရေလန်းကနေတခြားနိုင်ငံတွေစီကိုအလုပ်လုပ်ဖို့ထွက်ပြေးကြတာတွေလည်းရှိတယ်လို့ကိုအောင်မြင်ကပြောပြပါဗျ
။ဒီမှာလူတွေမှာနှကဲလည်းမရှိဘူး။အဲဒီကန်ဆာချတွေနဲ့ဆိုတော့ဒီမှာမျော်လင့်ချာဘာမှမပြောဘူးဆိုတော့သူတို့ကအမှချင်းမှသွဲပြီးတော့အဲ့လိုသွားတာလည်းရှိတယ်ပြီးတော့တချို့တလေကအဲ့ဒီကိုသွားကြည့်တော့ပြင်လာတာလည်းရှိတယ်ကိုကြီးတော့ဒီဘက်ကို
ဟုတ်ကဲ့
ဒီမှာမင်းနေချင်းလို့ပြင်လာတာလည်းရှိတယ်ပြီးတော့တချို့ကဒီမှာလူနေမှုအစင်းအတန်းကတော်တော်လေးနေရေးတိုင်းရေးပေါ့နော်လုံးဝမကောင်းဘူးဆိုတော့ဒီမှာနက်တဲ့လည်းမရှိဘူးညောင်းရင်းချက်လည်းမရှိဘူးဆိုပြီးတော့တချို့လူတွေကဒီကနေဒါလည်းမရတယ်အဲဒီကနေဟောစရေလင်းကြောင်းနော်ရေလင်းကြောင်းနဲ့ကိုကြီးတော့အဲမလေးရှားတို့ထိုင်းတို့အဲအဲ့ဒါလည်းမြန်မာနိုင်ငံဘက်ကနေပေါ့နော်ဒီကနေ့မြန်မာနိုင်ငံဝင်တဲ့မြန်မာနိုင်ငံကနေဖိုင်းလို့နော်ဖိုင်းကနေမလေးကိုအဲ့လိုရေလန်းရေလန်းကြောင့်အဲသူတို့သွားလာလေးရှိတယ်အဲ့ဒီလမ်းကွေးမှာတည်ဆုံမှုလေးရှိတယ်ဒီမှာအနာကျကမရှိဘူးကျန်တော့ကိုသွားနေမယ်သွားမယ်ဆိုလို့ရှိရင်လည်းကျန်တော့ကျင်းတော့မြေကြီးပေါ့နော်ချင်းတော့ရွှေကြီးပေါ့အဲ့လိုသဘောနဲ့သူတို့ကအဲ့လိုသွားနေတာရှိပါတယ်
ပြီးခဲ့တဲ့သတင်းပတ်တုန်းကပဲအစ္စလမ်ဘာသာဝင်တို့အထွတ်မြတ်ထားရာအစ်ဘာသာရေးပွဲတော်အထိမ်းအမှတ်ဖြစ်နေဒုက္ခသည်စခန်းတွေထဲကနေပင်လယ်ကမ်းခြေတစ်ခုစီကိုသူတို့သွားခဲ့ကြလို့ရိုဟင်ဂျာယာနဲ့ချီအဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။တနင်္လာထဲမှာပဲတပြုံကြီးနေရတာလူဦးရေကလည်းအရန်ကိုထိုထက်လွန်းနေတာကြောင့်လူတွေကသွားစရာလာစရာမရှိတဲ့အတွက်ဘာသာရေးပွဲနေ့တွေလို့အားလည်းရဲ့ပွဲတော်ဆိုရင်မိသားစုတွေကလေးငယ်လေးတွေနဲ့လူငယ်တွေဟာခိတခဏတာပဲဖြစ်ဖြစ်တာမန်လူတွေလို့ပျော်ပျော်ပါပါနေကြင်ကြလို့ထွက်ခဲ့ကြတာလို့ဒုက္ခသည်တွေကပြောပါတယ်။ဒါအပြင်ဒုက္ခသည်စခန်းနေထဲမှာမီးပေးရေပေးလို့မြေပြိုကျမှုလို့သဘာဝဘေးအန္တရာယ်တွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။အခုလိုနေထိုင်ခိုးလို့ရစခန်းနေထဲမှာအခက်အခဲမျိုးစုံနဲ့နေထိုင်နေကြရပေမဲ့ရိုဟင်ဂျာတို့ရဲ့နေရရင်မြန်မာနိုင်ငံကိုပြန်လို့တဲ့မျှော်လင့်ချက်ကတော့အတော့ကိုနေပါနေပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့ဆီယာနာတိန်ထားစဲမြန်မာနိုင်ငံဘက်မှာတော့ဒီတိန်ချီတဲ့ရိုဟင်ဂျာတွေနေရရင်ကိုပြန်လာရေးကုလသမဂ္ဂဘင်္ဂလားဒေ့အစိုးရတို့နဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်နေပါတယ်လို့ဆိုပေမဲ့ဒီရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးအစီအစဉ်တွေကတော့နှောင့်နှေးနေစေဖြစ်ပါတယ်ရှင်